ูซอยซารุยะไคเหมียวอูจောက်ดอเดต้ามาเอเอยะไคตํารออภเณอซูอ่ะตํารอรุไตปวยรีเปลี่ยนผิดละเดต้าเลยไม่ดีไม่ใหญ่นี่ผิดละเปอมาซารุยะไคมุตาปาร์ตี้เยตบอระยัดติจักก็บลูเมียชิบาเลยครับ
เนี่ยเอจโนดอก็โรยะไคเดต้าติงเอเจนต์บีมาพ่นพิโอโตเตสิบาเรอตํารออภเณอมาเลยตโบปอกบาเรยะไคตํารออภเณอมาเลยตโบปอกบาเรကျွန်တော်တို့သုံးသက်တာကရခိုင်တပ်မတော်ဒီရခိုင်လူထုနဲ့အနှိမ့်ဆဆုံးနဲ့ထိဆက်မှုရှိတယ်ရခိုင်လူထုထောက်ခံတယ်အဲ့ဒါကိုမြန်မာစိုးရကသဘောပေါက်ဖို့လိုပါတယ်အဲ့တော့လောလောဆယ်ကျွန်တော်တို့ကပြည်ထောင်စုညီညာရေးဆိုတာကိုလက်ရှိစိုးရကလုပ်ဖို့ကြိုးစားပါတယ်အဲ့တော့ကျွန်တော်တို့ကအားလုံးပါဝင်တဲ့နော်ကျွန်တော်တို့တောင်းဆိုနေတဲ့နေပေါင်း60ကြိုကြာတဲ့ကျွန်တော်ရဲ့ဒီစစ်မှန်တဲ့ပြည်ထောင်စုတစ်ခုဆိုတဲ့ဥစ္စာကိုတွားဖို့ကလိုပါတယ်အဲ့ဒီမှာညီညာမှုရဖို့လိုပါတယ်ကျွန်တော်တို့မျိုးသားပြန်လေးရင်ကြားရှိဖို့လိုပါတယ်ကျွန်တော်တို့တောင်းဆိုနေတဲ့ဒန်းလူအခွင့်အရေးဖြစ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြတ်ခန်းခွင့်ဆိုတဲ့ပြည်ထောင်စုစစ်စစ်ပြဿနာကြီးကိုရှင်းဖို့ပါတယ်အဲ့ဒီခါမှာအားလုံးပါဝင်တဲ့ထာဝရညီညာမှုဆိုတဲ့ဥတီချင်းနဲ့တွားဖို့လိုတဲ့ခါမှာအခု AA ရဲ့ကျွန်တော်တို့ကဒီ TNLA MNDA ရေကိုခြံထားခဲ့တယ်ဆိုတဲ့သဘောကြားပါတယ်ကျွန်တော်လက်ရှိပြည်တွင်းပြည်ပခန့်ဖြည့်ရှင်းတဲ့ခါမှာအေးကတတော့တကယ်လူငယ်လူရွယ်တွေနဲ့ဖွဲ့စည်းထားကြမှာတတိယရောက်ရခိုင်လူမျိုးနဲ့နှိမ့်ဆက်တဲ့နော်ဒီကျွန်တော်တို့တပ်မတော်တွေ TNLA တို့ကိုခြံထားပြီးမှလက်ရှိကြောင်စုညီညာရေးဆိုတဲ့ conference ကြီးကိုဆောင်ရွက်မယ်ဆိုတဲ့ကဏ္ဍမှာကျွန်တော်တို့ဒီ TNLA EA ရောဟာကိုယ့်ရဲ့အခြေခံဒေသဆိုတဲ့ကဏ္ဍလေးတခုပါလာပါတယ်အဲ့ဒါကြောင့်မလို့လေကျွန်တော်တို့ဒီကိစ္စလေးကဖြစ်တယ်လို့သုံးသပ်ပါတယ
်အစိုးရတပ်မတော်ဘက်ကဆိုရင်ရခိုင်တပ်မတော်ကိုအပြည်တိုင်းချေမှုန်းမယ်လို့ဒါကြေညာထားတာဆရာတို့လည်းကြားမှာပေါ့လေဒီရပိုင်းအတွက်မှာပဲမနေ့ကဆိုရင်ရခိုင်တပ်မတော်ဘက်ကလည်းကြေညာချက်တခုထပ်ထုတ်လိုက်တာတွေ့ရပါတယ်ခင်ဗျနိုင်ငံရေးနှီးနဲ့ဖြည့်ရှင်းဖို့ဆိုရင်ပေါ့နော်အေးအနေနဲ့အဆင်သင့်ဖြစ်တယ်ဖိတ်ခေါ်လာမယ်ဆိုရင်ဆွေးနွေးဖို့အဆင်သင့်ပဲဆိုပြီးတော့ကြေညာချက်တည်းမှာဖော်ပြထားတွေ့ရပါတယ်ခင်ဗျဆိုတော့ဒါမဲ့အစိုးရဘက်ကလည်းအေးအဖွဲ့ကိုအတိအမှတ်မပြုကျင်ဘူးတက်မတော်ဘက်ကလည်းခြေမုံးမဲ့သဘောထားရှိတော့ကလက်ရှိအနေအထားမှာရခိုင်ဒေသတည်ငြိမ်ရေးအထူးသဖြင့်ဒီပြည်ပခန့်တွေချုပ်ငြိမ်းရေးကဘယ်လိုနည်းလမ်းတွေနဲ့များဖြစ်လာနိုင်ခြင်းရှိမလဲခင်ဗျ
ကျွန်တော်တို့လုံးလုံးစီဒီတိုင်းပဲ UPTJC ကိုဆွေးနွေးနေကြပါတယ်ကျွန်တော်တို့ကလည်းပဲအားလုံးပါဝင်တဲ့ဆွေးနွေးမှုဖြစ်အောင်ဒီနေ့ပဲကျွန်တော်တို့ကလည်းတင်ပြပါတယ်အေးဘက်ကလည်း statement ထုတ်ပြီးကမှတို့ညီလေးဆွေးနွေးပြီးမှပြည်ထောင်စုပြဿနာကိုဖြေရှင်းခြင်းနဲ့ဆိုတဲ့သဘောထုတ်ပြန်ပါတယ်အဲ့ဒါလေးကိုလည်းကျွန်တော်တို့လက်တည်ယူထားပါတယ်ရခိုင်မျိုးသားပါတီနဲ့အဲ့ဒါကြောင့်မို့လို့ဒီနေ့မှာပဲကျွန်တော်တို့ကအားလုံးပါဝင်တဲ့နော်ပြည်တွင်းညီညာမှုဆိုတဲ့ကဏ္ဍလေးကိုလက်ရှိသဘနာကြီးဦးသိန်းစိန်လက်ထက်မှာအစပြုစီခြင်းနဲ့သဘောနဲ့ဆွေးနွေးပါတယ်တော်တော်လေးပဲလက်ရှိအခင်းကျင်းကတော့ကျွန်တော်တို့ရဲ့ဒုတိယကြိမ်မျိုးသားပြန်လည်ညီညွတ်မှုအတွက်တည်ဆောက်မဲ့ပြည်ထောင်စုညီညာညီလာခံတနည်းအားဖြင့်ဒီမိုကရေစီဖြစ်ချုပ်ဥဆောင်တဲ့ကဏ္ဍရောက်မှာပဲအားလုံးပါဝင်တဲ့အခြေအနေရမယ်တဖို့တွေ့ပါတယ်။တော်တော်လေးပဲဘလို့ပဲဖြစ်ဖြစ်လက်ရှိတော့ဖြစ်ပျက်နေတဲ့အားလုံးပေါ်မှာကျွန်တော်တို့သဘောပေါက်ပါတယ်။ရခိုင်တပ်မတော်အနေနဲ့လေးပဲပါဝင်ပတ်သက်နေတဲ့ကဏ္ဍရဲ့ပြည်တွင်းညီညွတ်မှုပေါ်မှာဖိတ်ခေါ်ဆွေးနွေးခဲ့လို့ရှိရင်ပါဝင်ပူးပေါင်းနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့သဘောပေါက်ပါတယ်။အဲဒါကြောင့်ဒီခင်းချင်းကိုပြန်သုံးသပ်လို့ရှိရင်လက်ရှိဆိုရမှာပဲတော်ဝင်ကြီးကြီးမားမားရှိတယ်လို့သုံးသပ်ပါတယ်ကျွန်တော်တို့ဒီအမျိုးသားပြန်လည်ရင်ကြားရှိဖို့အတွက်ဥမ္မလင်ပြောလို့ရှိရင်ဒါသဘောထားကြီးဖို့လိုပါတယ်တက်မလို့ဘက်ကသဘောထားကြီးဖို့လိုပါတယ်နေပေါင်း60ကြိုလောက်မနိုင်တဲ့တနည်းအားဖြင့်လက်ရှိအခင်းချင်းထီကိုကျွန်တော်တို့မထိနိုင်မသိနိုင်ဖြစ်နေတဲ့အခင်းချင်းကြီးကိုဟိုဆောင်ရွက်နေရတဲ့ကဏ္ဍကိုသဘောပေါက်စီပါတယ်အဲဒါကြောင့်အားလုံးပါဝင်တဲ့အကြီးခက်ရစီရင်နဲ့ထာဝရညီညာရေးကိုပို့ဆောင်နိုင်မှသာရှေ့တောင်အချက်မှာမြန်မာနိုင်ငံရဲ့ခင်ကျင်းဟာပြန်လည်ပြီးငွားဆွင့်လာပြီလို့သုံးသပ်ပါတ
ယ်။မြန်မာတပ်မတော်ဘက်ကဆိုရင်အခုတိုက်ပွဲတွေစဖြစ်ခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကစပြီးတော့ထိခိုက်ကြဆုံးမှုကလည်းအင်မတန်များတာတွေ့ရပါတယ်ခင်ဗျာ။အေးအဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာတပ်မတော်ဘက်ကအရာရှိကြီးတွေအပါအဝင်အင်အား150ကျော်ကြဆုံးပြီးတော့200ကျော်ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်ခင်ဗျာ။အစိုးရဘက်ကတော့တည်တည်ကြကြကျွန်တော်တို့အဒီပြုချက်တော့မရသေးဘူးပေါ့လေ။ခြုံပြီးပြောရရင်ဘာကြောင့်ဒီလိုအကြဆုံးတွေများရတာပါလဲခင်ဗျာ
။ကျွန်တော်တို့သုံးသပ်တာကနော်ကျွန်တော်တို့လက်ရှိပထဝီနိုင်ငံရဲ့အခြေအနေကိုနော်မြန်မာနိုင်ငံဖြတ်သန်းနေရတဲ့သဘောမှာရှိတယ်။geopolitical strategic area ဖြစ်တဲ့နိုင်ငံ super power ရဲ့ပါဝင်ပတ်သက်မှုသူ့ရဲ့ interest ကကျွန်တော်တို့ရခိုင်ဒေသပါဝင်မြန်မာနိုင်ငံပေါ်မှာဖြတ်သန်းနေပြီဆိုတော့လက်ရှိအစိုးရတပ်မတော်နဲ့ပါဝင်ပတ်သက်ကြတဲ့နိုင်ငံ stakeholder အားလုံးကျွန်တော်တို့ရဲ့မျိုးသားလွတ်မြောက်မှုအတွက်တော်လန်ပွေးဝင်ကြတဲ့ပုဂ္ဂိုလ်များအားလုံးသုံးသပ်မိကြမယ်ထင်ပါတယ်။တနည်းအားဖြင့်အရွေးကြီးကြီးတစ်ခုကိုရွေးနေတဲ့သဘောတွေ့ပါတယ်။သူတို့ပြင်အိန္ဒိယသမုဒ္ဒရာရဲ့အရွေးဟာ နံပါတ်ကြီးပါတယ်အဲဒီမှာကျွန်တော်တို့ရဲ့နဝတနာရကလက်ထက်က strategic ပုံပန်းနဲ့ oil and gas pipeline ကြောကြီးပုံကိုဖြတ်ပြီးခုနကနန်နင်းထိဖြတ်သန်းသွားပြီးတဲ့နောက်မှာတရုတ်တွေရဲ့ပုံမှန်လည်းပြောလို့ရှိရင်ဒါ super power စီးပွားရေးဖွံ့ဖြိုးတိုးတက်မှုတို့ကျင်းတဲ့ economic corridor တိဆောက်မှုကိုတဖို့ပေါက်စီခြင်းပါတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ဒီကာလမျိုးမှာပြီးခဲ့တဲ့1962-1968မတိုင်ခင်ကအခြေအနေနဲ့အခုလက်အခြေအနေမတူလို့ဘူးဆိုတဲ့နိုင်ငံရေးအရေးကိုနိုင်ငံရေးနဲ့ပတ်သက်တဲ့ stakeholder အားလုံးတက်ဖို့ပါဝင်ကျွန်တော်တို့ရဲ့နိုင်ငံကြီးများအားလုံးတို့ပေါ့မယ်ထင်ပါတယ်အဲဒါကြောင့်မို့လို့ AATNLA MNDA စသဖြင့်ပုံမှန်လို့ပြောလို့ရှိရင်လက်ရှိအခင်းကျင်းမှာရှေ့ကိုရောက်နေကြတဲ့အဖွဲ့အစည်းအားလုံးရဲ့ super power တွေ့မှုဟာကျွန်တော်တို့ပြန်လည်သုံးသပ်ဖို့လိုအပ်တဲ့ကဏ္ဍကိုရောက်နေပါပြီအဲ့ဒါကြောင့်မလို့ဒီခင်းကျင်းမှာအားလုံးသဘောထားပြီးဖို့လိုပါတယ်မြန်မာနိုင်ငံရဲ့ခင်းကျင်းကိုနှစ်ပေါင်း60ကျော်ဖြတ်သန်းတဲ့အခါမှာစူပါပါဝါတွေနဲ့ထိတွေ့မှုဟာခုတချိန်တော်တော်လေးအပေါင်းအချောက်ကိုမခံနိုင်တဲ့အခြေအနေကိုရောက်နေပါတယ်အဲ့ဒါကြောင့်မလို့တစ်ဖက်ဒီကဏ္ဍမျိုးကိုညှိနှိုင်းပြီးမှပြည်တော်စုစစ်စစ်ဆိုတဲ့ကဏ္ဍတစ်ခုကိုသွားဖို့လမ်းကြောင်းတစ်ခုပေါ်နိုင်တဲ့အနေနဲ့ဖြစ်တာရေးစူပါပါဝါရွေ့တယ်လို့ကျွန်တော်ရဲ့နိုင်ငံရဲ့ပါဝါတစ်ခုကလည်းရွေ့တဲ့ကာလဖြစ်တယ်ဆိုတော့သဘောပေါက်ဖို့လိုတနည်းအားဖြင့်ဦးသိန်းစိန်ခေါင်းဆောင်တဲ့အစိုးရနဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့အစိုးရနှစ်ခုအပြောင်းအလဲကြားမှာဖြစ်နေတဲ့ခုနက strategic area နေရာလုပ်မှုဖြစ်တဲ့အခါမှာသဘောပေါက်ဖို့လိုပါတယ်ဒီခိုင်းတက်မလို့အနေနဲ့ထိုးပေါက်ဝင်ရောက်စီးရုံမှုနဲ့ကိုယ့်ပြည်သူလူထုနဲ့ထိတွေ့မှုကိုလည်းညီမတက်မလို့နဲ့သဘောထားကြီးဖို့လိုပါတယ် AAPowerN TNL MND တို့ကိုဘလို့မျိုးသားပြန်လည်ရင်ရှားစီရေးဆိုတဲ့2016ခုနှစ်ရဲ့နိုင်ငံရေးအခြေအနေမှာဖိတ်ကိုဆွေးနွေးရမယ်ဆိုတဲ့မဟာဗျူဟာကိုတက်မလို့ဘက်ကပြန်သုံးတက်ဖို့လိုပါတယ်အခုလိုတက်မလို့ဘက်ကရရှိကြီးတွေကြောင့်ဒီခိုင်းတက်မလို့ဘက်ကလည်းပဲထိခိုက်ကြဆုံမှုရှိတာရခိုင်ပြည်သူလူရဲ့ထိတွေ့နေရတဲ့လက်ရှိအခင်ပြန်သုံးတက်လို့ရှိရင်ကျွန်တော်တို့ရမျိုးသားပြန်လည်ရင်ကြားစေဖို့အတွက်အားလုံးပါဝင်ပူးပေါင်းပြီးမှဆောင်ရွက်ကြရမယ် All inclusive လို့ဒေါက်တာဆူဂျီကြွေးကြော်နေတဲ့ကျွန်တော်တို့ရထာဝရငြိမ်းချမ်းရေးအခုကိုတမင်မျိုးသားရင်ကြားစီပြည်ထောင်စုငင်းချမ်းရဲ့ညီလာခံကြီးတစ်တခုရဲ့ပုံပန်းတရံကိုကျွန်တော်တို့ဒီခိုင်မျိုးသားပါတီအနေနဲ့ရောမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရဲ့အင်အားစုပါဝင်ပြည်သူလူထုအားလုံးကဘလောက်ထိငတ်လည်နေလဲဆိုတော့သဘောပေါက်ဖြစ်လို့ရှိရင်တက်မလို့အနေနဲ့ရောဒီခိုင်တက်မလို့အနေနဲ့ရောကျွန်တော်တို့အားလုံးဟာပူးပေါင်းပြီးမှလက်တွဲဖို့အရှင်တက်ပြီးဆိုတော့သဘောပေါက်စေချင်ပါတယ်
ဟုတ်ကဲ့ဒေါက်တာအေးမောင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်